မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကို ICC နိုင်ငံတကာရာဇဝတ်ခွင့်ရုံးကဖန်ဝါရန်ထုတ်နိုင်ရေးကြိုးပမ်းမှုဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာတွေကိုအရေးမယူနိုင်ဘဲနှစ်ပေါင်းများစွာပြစ်ဒဏ်ကခင်းလွတ်ခွင့်ရနေတာတွေကိုအဆုံးသတ်စေရေးအတွက်အလွန်အရေးပါကြောင်း ICC ရှေ့နေချုပ်ကာရင်ခန်က VOA ကိုပြောကြားလိုက်ပါတယ
် Victims the Rohingya people and so many Burmese throughout Myanmar want justice and accountability.
တရားမျှတမှုနဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလိုလားနေတဲ့ရိုဟင်ဂျာတွေအပါအဝင်နိုင်ငံတော်ဝန်ကမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေး ICC ရှေ့နေချုပ်ရုံးအနေနဲ့ကြိုးပမ်းနေတာ2019ခုနှစ်ကတည်းကပါ။ဒါဟာအရှိတောင်အာရှမှာပထမဆုံးဖန်ဝရထုတ်နိုင်မှုကျွန်တော်ရုံးရဲ့ကြိုးပမ်းချက်လည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအခြေအနေပေါ်မှာပထမအဆုံးအကြိမ်ဖန်ဝရံလည်းဖြစ်ပါတယ်လို့ခရင်ခန်ကပြောကြားခဲ့တာပါ။ဒါပြင်တရားဥပဒေကိုတမတမကြကြကျင့်သုံးဖို့နဲ့ကြီးမားတဲ့ရာဇဝတ်မှုတွေကြောင့်ခံစားခဲ့ရသူတွေဆက်လက်ခံစားနေရသူတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးအတွက်ကတိပြုကြောင်းလည်းခရင်ခန်က VOA နဲ့တိသမင်းမြန်းကမှပြောဆိုခဲ့ပါတယ်။ ICC ရှေ့နေချုပ်ကရရှိထားတဲ့တသက်အထောက်အထားတွေအရရခိုင်မြောက်ပိုင်းမှာရှိတဲ့ရဟင်းကြီးတွေကိုနေရက်ကနေအတင်းကျမောင်းထုတ်မှုဖိနှိပ်ညှဉ်းပန်းမှုဆွဲချက်တွေနဲ့မြန်မာနိုင်ငံရဲ့ယာယီတမရတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖန်ရန်ထုတ်ဖို့ ICC တရားသူကြီးတွေကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကရှစ်နေကြခရင်ခန်ကရှောက်ထားခဲ့တာပါနောက်ထပ်လည်းအရေးပါတဲ့စစ်ကောင်းဆောင်တွေကိုဖန်ဝရန်ထုတ်နိုင်ရေးရှောက်ထားချက်တွေမကြခင်လာတော့မှဖြစ်တယ်လို့လည်းမစ္စတာခန်က VOA ကိုပြောပါတယ်စစ်ကောင်စီကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တယ်လို့ဆုံးဖြတ်ချက်တွေကိုလည်းလိုက်နာစရာမလိုကြောင်းတုံ့ပြန်ထားပါတယ်မြန်မာဘက်က ICC တရားစီရင်မှုကိုလက်မခံမှုဆိုပေမဲ့ ICC အဖွဲ့ဝင်ဖြစ်နေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့တဲ့အမှုဆွဲချက်နဲ့အဓိကအမှုရင်ဆိုင်နိုင်ရေးကြိုးပမ်းနေတာဖြစ်တယ်လို့လည်းရှင်းနေချုပ်ကရင်ခန်ကပြောပါတယ်ခင်ဗျာ